စ်ရဲတင်းမာမှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ကပုံနာကျွန်းမြို့နယ်ရိုတိယုတ်ရဲစခန်းကိုစနေညကရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးသွားပါတယ်။ AA တပ်နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေကလည်းဒီကနေ့အထိအပြင်းအထန်ဆက်ဖြစ်နေတာမို့စစ်ပြေးဒုက္ခတွေတပေါင်းကျော်ထွက်ပြေးနေရတဲ့အချိန်အခုလိုရဲစခန်းကိုတိုက်ခိုက်မှုဖြစ်ခဲ့တဲ့အပေါ်ဒေသခံပြည်သူတွေကြားလုံခြုံရေးစိုးရိမ်မှုတွေပိုတိုးလာနေပါတယ်။ဒီစီရင်ပြိပက္ခတွေကိုစီရင်နည်းနဲ့မဖြေရှင်းမဲ့နိုင်ငံရေးနည်းနဲ့ငြင်းငြင်းချမ်းချမ်းဖြေရှင်းကြပါလို့လည်းကျတော့ကိုယ်စလဲတွေနဲ့အကူအညီကယ်ဆယ်ပေးနေသူတွေကတိုက်တွန်းကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်ဆောင်ရမ်းထားတဲ့မတ်စုမောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မင်းစနေညတော့ကရခိုင်ပြည်နယ်တွေကပုံနှကျွန်းမြို့နယ်ရိုးတရုတ်ရဲစခန်းကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ကလက်နက်ကြီးလက်နက်ငယ်တွေနဲ့အင်အားသုံးဝင်ရောက်စီးနင်းတိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ရတယ်လို့ရဲတပ်ဖွဲ့ဝင်တချို့ပျောက်ဆုံးတချို့အပြင်းထန်ဒဏ်ရာရရှိခဲ့ကြပြီးရိုးတရုတ်ရဲစခန်းတွင်ကလက်နက်တွေပါပျောက်ဆုံးနေပါတယ်။အသေးစိတ်သတင်းကိုသိရှိနိုင်မှုတက်မတော်သတင်းမှန်ပြန်ကြားရေးတာဝန်ခံတွေကို VOA မြန်မာပိုင်းကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။အခုတိုက်ခိုက်ခံရတဲ့ Yes Can တီရှိရာရိုးတရုတ်ကြီးရွာဟာစစ်တွေရန်ကုန်ကားလမ်းတစ်ဘေးတီရှိတဲ့အင်ဂျင်တရားကျော်ရှိတဲ့ကြီးရွာကြီးတရားဖြစ်တဲ့အတွက်တရားဥပဒေစိုးမိုးရေးနဲ့ဒေသတွင်းလုံခြုံရေးအတွက်ဒေသခံတွေကြားမှာပို့ပြီးတော့မှစိုးရိမ်လာနေကြတယ်လို့ရခိုင်ပြည်နယ်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်က VOA မြန်မာပိုင်းကိုအခုလိုပြောပြပါပါတယ
်။နော်အေးရဝင်တိုက်တဲ့ရေတရုပ်ဆိုရင်ရောကတော့ရွာကြီးပေါ်တော့အင်ချီတောင်းတော့ရှိတယ်။အဲတော့အဲ့မှာရေရောပါရောဖြစ်ဒီရံကုန်လမ်းမကြီးပေါ်မှာပဲအဲပုံကျုံမျိုးနဲ့ဆက်မကြတာပေါ့နော်။အဲ့လိုအဲဆေးပယ်ဆောင်တွေအများကြီးဖြစ်လာဖို့အလားအလာရှိတယ်။အဲကျွန်တော်တို့ဒုက္ခတွေတွေကနေ့စဉ်ရာနဲ့ရှိပြီးကြိုးရမယ်ဆိုရင်မျက်ကိုကြည့်ချလို့မရနိုင်တဲ့အခြေအနေမျိုးရှိတယ်လို့အဲကျွန်တော်မြင်တယ်။ဟောဒီကျွန်တော်တို့ကလည်းအများအားပြောနေပါလေ။အဲအီရောလည်းခံစားထားတယ်မြေကြီးတွေဘုံမှာဝင်ကြည့်ပါကျေးဇူးတင်ဆွေးနွေးရပါကြောင်းသင်တစ်ပိုက်တောင်းဆိုလာတဲ့တိကျပါအဲလိုမဟုတ်ဘူးရှင်ကျွန်တော်တို့ခံကြည့်ဖြည့်ချလွယ်နိုင်ငံတကာကလည်းကျွန်တော်တို့စောင့်ကြည့်နေတဲ့အခြေအနေမျိုးဖိအားပေးနေတဲ့အခြေအနေမျိုးမှာကျွန်တော်တို့တော့တိုင်းတာလည်းနဲ့တိုင်းဖွဲ့ရင်းနဲ့အစိုးရနဲ့ဆင်းရဲဖို့အများကြီးကြိုးတယ်လို့ပြောဆိုနေဖြစ်ပါတယ်ခင်ဗျာနော
်ရိုးတရုတ်ရဲစခန်းကိုဝေရောက်တိုက်ခိုက်ခဲ့ပြီးတော့နောက်တနေ့ဒီကနေ့တနင်္ဂနွေနေ့မှာလည်းရခိုင်နယ်နဲ့ဆိုင်တဲ့အေအေနဲ့မြန်မာအစိုးရတပ်တို့ကြားဝိဟင်ကပါတိုက်ခိုက်မှုတွေနဲ့တိုက်ပွဲတွေဖြစ်နေလို့စစ်ပင်းဆောင်ပြည်သူတွေကပို့ပြီးတော့ထိတ်လန့်လာနေကြတယ်လို့ရခိုင်စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစီအယုံကကိုစစောထုံးကသူတိထားသမျှအခုလိုပြောပြပါတယ
်ဒီနေ့ကတော့အဲ့ဒီရိုးတရုံနဲ့ခဏမိုင်လောက်ဝေးတွေပေါ့နော်အဲ့ဒီဘုဒ္ဓမော်ဘုဒ္ဓဆိုတဲ့ယူော်ပေါ့နော်အဲ့ဒီယူော်မိတဲ့ဘက်မှာတော့ဒီတောဆက်တွေမှာဒီတင်းတော်ကလည်းပြည်မှာဒီလက်တိုက်ခိုက်မှုတွေလုပ်ရတာပေါ့နော်ဒီဟဲလီကော်ပတာတွေနဲ့ပေါ့နော်အဲ့လိုမျိုးတော့ရှိနေပါတယ်ကျွန်တော်တို့အဲ့တိုက်ခိုက်ပြီးလို့ရှိရင်သူတို့အဲ့ဒီဘက်ကိုဆောက်ဆက်ဆိုရဲခရင်းနေရခင်ရမှာပေါ့ကျွန်တော်တို့ကဘလူးဆိုးမျိုးရှိတယ်ဆိုတော့ဒီတက်ကူကစစ်ပြီးတော့မှပဲပုံပုံပြီးတော့မှပြင်ထန်လာတယ်ဒီမဖိအင်းရတယ်ပုံပြီးတော့မှအများကြီးဖြစ်လာတယ်ပေါ့နော်အဲ့ဒီအခုတက်ကူဖြစ်နေအေရီယာတွေမှာနေခဲ့တဲ့တွေမှာကဘလူးမမလုံခြုံတော့ဘူးပေါ့နော်ဒီလေးကတော့ဒီမှာဒီတက်ခင်တွေကတော့ကျွန်တော်တို့ပါဝင်ပေါ့နော်ဒီအဲကိုတွေ့နေကြတယ်အခုတကင်းဒီတကွေကဒီကပူကြီးကျင်းလာပြီးတော့မှဒီဒီတက်တစ်ခုလုံးကိုအကုန်လုံးဒီစစ်ပစ်ကဲဆိုက်တဲ့မျိုးရောမှာတော့ကျွန်မရေးဆွေးနေကြပါလေ
အခုလိုမျိုးရခိုင်တပ် AA ဘက်ကလည်းရဲစခန်းကိုစီးနေတိုက်ခိုက်မှုအပါအဝင်စစ်ရေးတိုက်ခိုက်မှုတွေကိုအရှိန်မြင့်လာသလိုစစ်တပ်နဲ့နယ်မြေကလုံခြုံရေးတပ်တွေဘက်ကလည်းစစ်အင်အားသုံးတိုက်ခိုက်မှုတွေပိုလောက်လာမယ်ဆိုရင်ဒေသခံပြည်သူတွေကြားပပိုပြီးတော့မှအထည်နာမှဖြစ်လို့စစ်ရေးပြိပခါတွေကိုနိုင်ငံရေးနည်းလမ်းတွေပဲပြည်လဲအောင်ဖြေရှင်းကြဖို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်ကတိုက်တွန်းပါတယ
်ဘာပြောပြောအော်ဒါသူရဲ့စီရဖြစ်အပ်ပြီးမှုတွေဆိုပါကျွန်တော်ဟိုမြင်တယ်အဲ့ဒီနေရာမဟုတ်ပါဘူးအဲ့ဒီအနည်းပတ်ဝန်းကျင်တော်တော်ညဦးဒေသတွေမှာလည်းအဲနေတိုင်းမျိုးပဲဖြစ်နေတယ်အခုကကာလာမဘော်စီရောက်လာပြီအော်ဒါဒီဘက်ကလည်းနော်အေဘက်ကလည်းအစောင်းကုန်ဖြစ်အပ်ပြီးလာတယ်ဆိုးရစင်လာလို့မြင်တယ်တော့တက်မလို့ပဲကလည်းပဲလေးစားပုံမှာပို့ပြီးတော့လက်တွန့်ပြမယ်ဆိုရင်အဲ့ဒါဒေသခံတွေအခုပို့ပြီးတော့တောင်းကြစရာစိတ်မဝင်မအေးကြီးရနောက်တော့ဒီစားဝတ်ကြီးတွေအတော့အခက်အခဲတွေနဲ့တိကျလာမှရှိပါတယ်အခုလည်းတောင်းရှိပြီးတော့ဒုက္ခတွေရှိနေပြီးတော
့ဟုတ်ကဲ
့ဘုံမကြခင်ဆိုဒီတိုင်းရှင်တော့နောက်ထပ်တောင်းရှိပြီးတော့ဖြစ်ရမယ်ဆိုရင်ဒါအကြီးအကျယ်ကိုဘယ်သူမှမကူညီမလဲဒေသခံတွေကတော့ဒီစတဲ့တွေကိုကူညီကြတယ်နိုင်ငံတော်ဘက်ကလည်းပတ်မှုအားနည်းပါတယ်နိုင်ငံတော်အဖွဲ့အစည်းတွေကလည်းအားနည်းအဲ့ဒီပုံမှာကျွန်တော်တို့ကအဖြေရှာမယ်ဆိုရင်တော့ဒီလူစုနဲ့တော့ကြည့်ကြပါလို့ပဲကျွန်တော်ပြောချင်ပါတယ်ဗျာနော်
ရခိုင်ပြည်နယ်ထဲမှာပြီးခဲ့တဲ့နှစ်တွေတုန်းကလည်းနေသားဆောင်တက်တဲ့နေမြေကရဲစခန်းတွေကို ARS အစံဖက်အဖွဲ့ဘက်ကဝေရောက်စီးနှင်းတိုက်ခိုက်ခဲ့လို့အဲ့ဒီတိုက်ခိုက်မှုတွေနောက်ပိုင်းစစ်တပ်နဲ့လုံခြုံရေးတပ်တွေကနေမြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီပြီးအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အခုလည်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA ဘက်ကရဲစခန်းတချို့ကိုဝေရောက်တိုက်ခိုက်ခဲ့လို့ဇန်နဝါရီလတုန်းကလည်းရဲတပ်ဖွဲ့ဝင်အနည်းဆုံး73ဦးထိအသက်ဆုံးခဲ့ရပါတယ်။လက်တလောစီရေးပဋိပက္ခတွေကြားစစ်ဘေးတင်ပြည်သူတပေါင်းကျော်ထွက်ပြေးနေကြရပြီးဒီလိုနေမြေမတည်ငြိမ်မှုတွေကြောင့်ဒေသခံရခိုင်ပြည်သူတွေကြားအတော်လေးကိုစိုးရိမ်ထိတ်လန့်နေကြရတဲ့အနေအထားဖြစ်နေပါတယ်ရှင်
။ရခိုင်ပြည်နယ်ကစီးရီးတက်မှနေတဲ့အချိန်တွေကိုမဆုမွန်စုံစမ်းတင်ပြခဲ့တာပါ။